လာမယ့်နှစ်အတွင်းမှာကျင်းပတော့မယ့်2019ကြားဖြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့ဆက်ရှင်နေရာလုံးနိုင်မဲ့အလားအလာရှိတယ်လို့ပါတီထိပ်ပိုင်းကောင်ဆောင်တဦးကပြောဆိုလိုက်ပါတယ်။ကြားဖြတ်ရွေးကောက်ပွဲကျင်းပမယ့်လစ်လက်မဲဆန္ဒနယ်19နေရာတွေကတိုင်းရင်းသားနယ်မြေတချို့မှာ NLD ပါတီအနေနဲ့နိုင်ဖို့အလားအလာနေတယ်ဆိုတဲ့သုံးသပ်ချက်တွေထွက်နေချိန်မှာပဲခုလိုပြောသွားတာပါ။အင်အားကြီးပါတီတွေနဲ့ဒေသခံတိုင်းရင်းသားပါတီတွေပြင်တခြားနိုင်ငံရေးပါတီတွေအားလုံးရွေးကောက်ပွဲမဲဆယ်စည်းရုံးရေးတွေကိုအချိန်ဟုန်နဲ့ဆောင်ရွက်နေကြပါတယ်။ဒီချိန်လေးနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော်မန်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဧပြီလ3ရက်နေ့မှာကျင်းပရမယ့်ကြားပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့နေရာ18နေရာစလုံးမှာနိုင်မဲ့အလားအလာရှိတယ်လို့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ်
။ကျွန်တော်တို့18နေရာလုံးမရနိုင်ဘူးဆိုတဲ့အနေအထားကိုကျွန်တော်တို့သိတယ်။အဲဒါကြောင့်18နေရာလုံးရဖို့အခုစူးစမ်းနေ။နော်စူးစမ်းနေပထမအားနည်းတာတွေကျွန်တော်တို့ရှိတယ်။ကျွန်တော်ဘက်မှာအဲတော့မိုင်းရှူးပါညာဒီနေရာတွေအားနည်းတယ်။နောက်ရခိုင်မှာအားနည်းတယ်။သို့တော့ကျွန်တော်တို့အခုစူးစမ်းလာတဲ့အခြေအနေမှမူတည်ပြောရရင်18နေရာလုံးကိုကျွန်တော်တို့မျောလင့်လို့ရတဲ့အခြေအနေရောက်လာတယ်လို့ကျွန်တော်ယူဆတယ်
အစိုးရတက်တန်းတနစ်ပြည့်တဲ့အချိန်မှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲဟာအာဏာရ NLD ပါတီအပေါ်လူမှုစစ်တမ်းကောက်ယူတဲ့ရွေးကောက်ပွဲလိုမျိုးရှုမြင်နိုင်တယ်လို့အစိုးရတက်လက်ထက်ပထမဆုံးကျင်းပတဲ့ဒီရွေးကောက်ပွဲဟာတရားမျှတမှုရှိမယ်လို့လည်းယုံကြည်ကြောင်းဦးညံဝင်းကဆိုပါတယ်။ဒီကြားပြတ်ရွေးကောက်ပွဲပေါ်လူမှုစိတ်ဝင်စားမှုနည်းတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတီမဲဆန္ဒနယ်တွေမှာတော့နိုင်ငံရေးပါတီတွေအကြားအကျိအနေရှင်ပြန်ရပွဲရှိနေပြီးတိုင်းနာဒေသတွေမှာတော့အင်အားကြီးပါတီနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ခိုင်ပြိုးပါတီတို့နိုင်မဲ့အလားအလာနေတယ်လို့သုံးသပ်မှုတွေလည်းရှိနေတာပါမဲဆန္ဒနယ်ခုနှစ်ခုမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းမြေပြင်အခြေအနေရနိုင်ဖို့အလားအလာရှိတယ်လို့ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောပါတယ
်မနေ့က28ရက်နေ့ကြီးဆိုတော့18နေရာဇလုံးတက်အခြေအနေကောင်းတယ်လို့ပြောလို့ရပါတယ်ဒါကဒီလို focus လုပ်တယ်ဆိုတာတော့ခံမှန်းမိလို့လို့မရဘူးတကယ်မြင်ရင်တည်င်းနေရဲ့တော့တကယ်မှတကယ်ဖြစ်နိုင်တဲ့ပုံမှန်မှုတည်ပြီးတော့တွက်တာပ
ါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကြားပြတ်ရွေးကောက်ပွဲမှာနိုင်ယုံနဲ့လွတ်တော်ရင်းဘာရီပြောင်းလဲမှုလုပ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ဦးဆိုင်ညွန့်လွင်ကအခုလိုရှင်းပြပါတယ
်ဒီနယ်လွတ်တော်မှာတော့ငားမဲပူလာမယ်ဒီတော့ဒီလွတ်တော်မှာငားမဲပူလာသို့တော်လည်းဒီမဲတွေကအဲ့ဆရာလွတ်တော်တွေပြောင်းလဲတော့လုပ်နေတာကျွန်တော်တင်းရင်းနယ်မြေမှာတင်ရှုံးနေတဲ့ဆိုတော့ကျွန်တော်ပါတီရဲ့ဘူဝါရတွေတော့လွတ်ပုံလုပ်နေတဲ့စည်းရုံးရေးတွေကိုတည်ချပြန်သုံးသပ်မှာဖြစ်တယ
်လက်ရှိမှာတော့အတိုက်ခံပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လည်းရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကိုပါတီဥက္ကဋ္ဌဦးတန်းထေကိုယ်တိုင်အင်တိုက်အားတိုက်လှုပ်ဆောင်နေတာပါပြည်ခိုင်ရိုးပါတီအနေနဲ့ကြားပြတ်ရွေးကောက်ပွဲရလဒ်ကိုကြည်ကြည်နက်နက်လက်ခံဖို့ရှိပေမဲ့သူစကားအရလိညာမဲဆွယ်စည်းရုံးမှုတွေကိုသတိထားဖို့လိုတယ်ဆိုတာကိုတော့ USDP ပါတီဥက္ကဋ္ဌဦးတန်းထေကမတ်လ29ရက်နေ့ကပြုလုပ်တဲ့ကော်မူးမျိုးနယ်မဲဆွယ်စည်းရုံးပွဲမှာပြောသွားပါတယ
်။လာမဲ့ April 10ရက်ပြေးမဲ့ခင်ဗျားတို့ရဲ့မဲကိုဘသူမှဓမြတ်တက်ယူလို့မရဘူး။အမိန်ပေးယူလို့မရဘူး။အကြက်ကြိုင်ပြီးယူလို့မရဘူး။ဒါပေမဲ့သတိပေးချင်တယ်။လိန်လို့ရ။လိန်လို့ရ။အဲဒါကြောင့်လူလိန်တွေကိုတရိပ်ထားပ
ါမကြခင်ကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီက19နေရာစလုံးဝင်ရောက်ရှင်ပြိုင်မှာပါပြီးခဲ့တဲ့ရက်ပိုင်းတွင်လုံခြုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှုကကြေးရွာကြီး3ခုမှာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတော့မဲယုံတွေကိုပြောင်းရွှေ့ပေးဖို့ဆုံးဖြတ်ပေးထားပါတယ်ဒီလိုမဲယုံတွေပြောင်းရွှေ့လိုက်တာကြောင့်မဲဆန္ဒရှင်တွေမဲပေးခြင်းစိတ်ကုံအောင်တွေဝိုက်ကန့်တတ်တယ်လို့ယူဆတာကြောင့်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်မဆုံးရှုံးအောင်ကော်မရှင်အနေနဲ့ဆောင်ရွက်ပေးဖို့တင်ပြထားတာလည်းရှိပါသေးရှင်
။မင်းမြင့်ခိုင်သတင်းပေးပို့ထားတာပါ။